မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာမိုးအဆက်မပြတ်ရွာသွန်းနေတာကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရပြီးတော့ထိခိုက်သေးဆုံးမှုတွေနဲ့လည်းကြုံတွေ့နေရပါတယ်။ရှမ်းပြည်နယ်ဘက်မှာရေကြီးပြီးတော့မြေပြိုတာကြောင့်ကလေးငယ်တအူအသက်ဆုံးခဲ့ရပါတယ်။မြန်မာနိုင်ငံတဝန်းကရေဘေးသင့်အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကနေစုစည်းပြီးတော့သတင်းပေးပို့ထားတာကိုမန်းမြတဇင်အောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံတဝန်းနေရာတော်များများအခုရက်ပိုင်းမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရပြီးတော့ထိခိုက်သေးဆုံးမှုတွေလည်းရှိပါတယ်။ရှမ်းပြည်နယ်နန်းခမ်းမြို့နယ်ပန်ကန်ကြီးရွာမှာရေကြီးမြေပြိုတာကနေမနေ့ကတနစ်ခွဲအရွယ်ကလေးငယ်တူသေဆုံး2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရွာခံတူကပြောပါတယ
်။မိုးကစပိုက်ရွာနေတယ်ဆိုတော့နော်။ဟိုအများကြီးပဲကျွန်တော်တို့ရွာပြိုတဲ့နေရာတွေကကျွန်တော်တို့ကိုကြီးကျောင်းမှလည်းပြိုတယ်ပြီးတော့ဟာရောင်းလာပြီးတော့ဟာဒီကျွန်တော်တို့ဒီမှာယူမောတခြားအိမ်ရောကျွန်တော်တို့ရာထိခိုက်တဲ့လူက2ယောက်ပဲတယောက်ကသေတယ်လေ2ယောက်ကတန်ရတာဒီနေ့ကျွန်တော်တို့နေနေနဲ့ပါတယ်ကျွန်တော်တို့အမျိုးရနေလမ်းပိတ်တဲ့နေရာလေးလည်းကျွန်တော်တို့ယူထားရရှင်းနေ
တေဆုံးသူရဲ့အဖွားနဲ့အမိဖြစ်သူကထိခိုက်ဒဏ်ရာရသွားခဲ့ပါတယ်မြေပြူခဲ့တဲ့မန်ကန်ရွာမှာဖုန်ကြီးကျောင်းဆောင်တွေဓမာယုံတွေနဲ့နေရှစ်လုံးလောက်ထိခိုက်ပျက်စီးသွားတဲ့အကြောင်းနဲ့မန်ကန်ကြီးရွာအပြင်မောင်ကြီးရွာစာလူကြီးရွာနဲ့ဖလင်ကြီးရွာမှာမြေပြူတာတွေရှိတယ်လို့ပြောပါရယ်ဒီနေ့နေကင်းပိုင်းလောက်မှာမိုးလေတာနေတာမို့မြေစာပိနေတဲ့လမ်းတွေကိုလိုက်ပြီးတော့ရှင်းလင်းနေပြီလို့လည်းပြောပါရယ်မိုးဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးမြို့မှာရက်ွက်ဆယ်ခုထက်မနည်းရေကြီးမှုတန်ကိုကြုံတွေ့နေရတယ်လို့မြို့ကန်တူက VOA ကိုပြောပါရယ်မိုးသေးထန်ရွာလို့မနိညာပိုင်းလောက်ကပကိုးမြေမြင့်တက်ခဲ့ပြီးတော့လက်ရှိစိုးရင်ရေမှတ်အထက်ကျော်လွန်သွားပြီလို့ဆိုပါရယ်ညိုက်နေတဲ့အချိန်မှာရေတက်လာလို့တချို့အိမ်တွေကပစ္စည်းကောက်သိန်းချိန်မရဘဲရုတ်တရက်ပြောင်းရွှေ့လိုက်ရတယ်လို့မြို့ကန်တူကအခုလို့ပြောပါရယ
်အခုကျတော့ဟိုဟာစိုးရင်ရေမှတ်ကဘာ880လीအဲ့ဒီထက်ကျော်ပြီးတော့900ကျော်ရောင်းနေပြီဆိုတော့မြုပ်တဲ့ပိုင်းတွေလည်းမြုပ်ကုန်တာပေါ့မြုပ်တဲ့ရက်ကွက်တွေ10ရက်ကွက်လောက်ရှိမှာပေါ့ဘူးတော့ကဲကဲကြီးကန်းနေဖွင့်လာတာလည်းတွေ့တယ်စိန်သာလူရာကျော်ဆိုတော့လူတွေ200 300လောက်ဆိုတော့ရှိမှာပေါ့ကဲကဲကြီးကန်းသုံးလေးလူဖွင့်လာတယ်ဘုန်းကြီးကျောင်းရေတော့ကျောင်းနေပါညာရတက်တက်တာညာဘက်တက်တာမြန်မြန်တော့ညာတော့တချို့တွေလည်းတင်းကျင်ညာဘူးနေတဲ့ပိုင်းတွေဆိုလည်းတိတ်နေနေဒီထိပြီးတော့မှလတ်နေရတယ်မြုပ်ကြတယ်အဆက်မီးရှိပါတယ်
ရေဘေးသင့်တဲ့အိမ်ခြေတထောင်ထက်မနည်းရှိမယ်လို့လည်းခန့်မှန်းကြပါရယ်ရေဘေးသင့်သူတွေကိုတော့ဖုံတော်ကြီးကျောင်းစာတင်ကျောင်းတွေမှာယာယီကယ်ဆယ်ရေးစခန်းတွေဖွင့်ထားပြီးလမ်းလျှောက်သွားလာလို့မရတဲ့နေရာမှာလှေတွေနဲ့ပြောင်းရွှေ့ပေးကြပါရယ်လက်ရှိပဲခူးရန်ကုန်ကားလမ်းမကြီးရေကျော်နေပြီမို့ဇက်တိုက်မိုးရွာသွန်းမယ်ဆိုရင်ဒီထက်မကအခြေအနေဆိုးသွားနိုင်တယ်လို့ဆိုပါရယ
်ပဲခူးရန်ကုန်လမ်းမကြီးကျော်နေပြီကျော်နေတော့ဒီလမ်းမကြီးရပဲကားတွေအဓိကအသွားလာလို့ကြတာဟုတ်ဆိုတော့အဲ့ဒီလမ်းလေးဆိုရင်ဥမာဟိုကားအသေးလေးဆိုသွားလို့မရတော့ဘူးမီနီဘက်တို့အိတ်ဘက်တို့ပဲသွားလို့ရတော့တယ်အဲ့ဒါတော့တိတ်မလွတ်ချင်တော့ဘူးအခုထပ်တက်တယ်ဒီနှုံးလိုက်ထပ်တက်မယ်ဆိုရင်မနှက်ပါဘူးကားအသွားလာတိတ်မကောင်းနိုင်တော့
အလားတူမွန်ပြည်နယ်မှာလည်းရေလွှမ်းမှုမှုကြောင့်လူပေါင်းထောင်ချီအရေးပေါ်ယာယီပြောင်းရွှေ့ခဲ့ရပါတယ်။ဘီလင်းမြို့ပေါ်ရက်ွက်နဲ့အနိုင်ပိုင်းကျေးရွာအများစုမှာရေကြီးတာပါ။ရေကြီးရေရှင်နာ၃ရက်မြောက်နေ့ဒီကနေ့မှာတော့ရေနေနေပြောင်းကျသွားတဲ့အတွေ့တချို့ပြောင်းလို့မရတဲ့လူတွေနေရင်ပြောင်းကျပြီးတော့တချို့ကလည်းမပြောင်းနိုင်သေးဘူးလို့ဒေသခံစီရနာဝန်ထမ်းကူညီနေသူတူကပြောပါရယ်
။ဒီများတဲ့မြို့ပါနေ။ဒါကြောပြောင်းနေရတော့မှာပထမတော့ကြောပြောင်းနေ။ဒီကြောပြောင်းသွားကြတယ်။မနေ့လို့ရေကြီးရတယ်တစ်ခါပြောင်းသွားတယ်နောက်မနေ့ကျတော့နောက်ပဲကျတော့ရေကျက်နေတော့ပြန်ပြောင်းအောင်နဲ့ကပြောင်းအောင်ပေါ့တချို့ကတော့ပြန်တယ်တချို့ကမပြန်ဘူးတချို့ကရေကျနေမှတော့အပြောင်းရမဟုတ်ဘူးရေပြန်တဲ့နေရာကြီးပြန်ပြီးတယ်လေဟိုမိန်းကလေးပါလေကနည်းကြီးညော့ရတာပေါ့အိမ်ဒီကမှကျတယ်ဒီလိုအဆက်တွေမှတော့ပြန်ပြီးတယ်လေဒီကတော့အနေပဲရတော့မြုပ်ပြော
ပြီးလင်းမြည်တက်လာလို့ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကအနိုင်ပိုင်းရက်ွက်ကြေးရာတွေအရေးပေါ်ပြောင်းရွှေ့ခဲ့ရပါတယ်။အာရှတလွားနိုင်ငံတွေမှာမကြာသေးခင်ကစလို့မူးသေးထန်ရေကြီးမှုတွေကြုံနေရပြီးတော့တရုတ်နိုင်ငံမှာဆိုရင်လည်းနှစ်ပေါင်းရာကျော်အတွင်းအဆိုးဆုံးအဖြစ်ပေကျင်းမြို့တော်မှာလူသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်ရှင်။